ကျန်းပြည်နယ်အခြေခံကျိုင်းတုံမြို့မှာတရုတ်နိုင်ငံသား၅ဦးတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးလိုက်ပါတယ်။သူတို့တွေဟာမိုင်းပြင်းမြို့နယ်အတွင်းကျေးရွာတရွာကအမျိုးသမီးတယောက်ကိုတောင်းရန်လက်ထပ်ပြီးအပြန်ဝန်တာပုံကိတ်မှာစစ်ဆေးတဲ့အချိန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ချိန်သိမ်းလိုက်တာဖြစ်တဲ့ကြောင့်တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖန်စီခံရတဲ့တရုတ်နိုင်ငံသား9ယောက်ဟာမြို့သား4ဦးနဲ့မြို့သမီး2ဦးဖြစ်ပြီးဒီလတည့်ရနေ့ကကျန်းတုံမြို့ကနေမိုင်းလာမြို့အတွက်ဝန်ကြပုံပူပေါင်းစစ်ဆေးရေးကိန်းမှာဖန်စီခဲ့တာဖြစ်ပါတယ်။ဖန်စီပြီးနောက်မှာကျန်းတုံမြို့မြို့မရဲစခန်းမှာလူဝင်မှုကြီးကြပ်ရေးဥပဒေအရထိန်းသိမ်းထားပါတယ်။ဒီလိုဖန်စီလိုက်ကြောင်းကိုကျန်းတုံမြို့မြို့မရဲစခန်းကတာဝန်ရှိသူ2ဦးကအခုလိုပြောပါတယ်။
အော်ဒီနိုင်ငံသား၅ရက်ဝန်တန်ဂျိန်းကနေပြီးတော့ဒီလိုဒီဟောပေါ့လူကြောင့်သားနေပြီးဖြစ်သေးတယ်ဗျ။အဲဒီကျတော့သူကသူ့ဘာလဲလူကုန်ကျင်းမှုနဲ့တက်တဲ့မှုမရှိဘူးဆိုပြီးတော့လာဝကအောင်ပြောလိုက်တယ်ဗျ။အဲကလည်းလာဝကနေဒီကျွန်တော်ကြီးထောက်ကမ်းတဲ့နိုင်ငံသားကဝင်လာတဲ့အတွက်သူတို့ဟောပေါ့လာဝကအဲ့နဲ့အမှုပြုတ်တယ်လေ။အခုရေသတုံးသားရယ်ဗျ။
ကျောင်းနိုင်ငံသား၅ဦးကိုတရားမဝင်မြန်မာနိုင်ငံအတွင်းဝင်ရောက်နေထိုင်တာကြောင့်1948ခုနှစ်မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးလက်တော်ပြဋ္ဌာန်းချက်များအုပ်ပြီး73မြင်းဆောင်တင့်နဲ့အမှုဖွင့်ထားတာဖြစ်တယ်လို့ကျောင်းနိုင်ငံသားနဲ့လက်ထက်တဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့တရားမဝင်ဝင်ရောက်သူတွေကိုလက်ခံမှုပုံမှန်73မြင်းဆောင်9နဲ့အမှုဖွင့်ထားတာဖြစ်ပါတယ်မြန်မာနိုင်ငံသူအမျိုးသမီးဟာတရုတ်နိုင်ငံမှာအလုပ်လုပ်ကြခြင်းသူနဲ့ချစ်ကြိုက်ခဲ့တဲ့တရုတ်နိုင်ငံသားကလာရောက်တောင်းရလက်ထပ်ယူပြီးအပြန်မှဖမ်းဆီးခံရတာပါသူတို့ကိုစစ်ဆေးရမှာလူကုန်ကူးမှုဥပဒေနဲ့ညှဉ်းဆဲမှုမရှိပေမဲ့တရားဝင်နေရက်ဖြတ်ကျော်ခွင့်အထောက်အထားတွေမပါရှိတာကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့မြို့သမီးတွေကိုလူကုန်ကူးတာတွေအဖြစ်များနေပြီးတရုတ်ဇနီးများအဖြစ်ရောင်းစားတာကြီးကစားအဖြစ်အတင်းကျပ်စီခိုင်းတာနှင်းပန်းနှိပ်စက်ခံရတာစတဲ့လူခွင့်ရေးချိုးဖောက်ခံရတာတွေရှိပါတယ်ပြီးခဲ့တဲ့လပိုင်းကလည်းမူဆယ်မြို့လူများသွားလာတဲ့နေရာမှာတရုတ်နိုင်ငံကကြီးကစားခေါ်ယူတဲ့ကြော်ညာစာတွေတက်ခဲ့တာလည်းရှိခဲ့ပါတယ်ဖြစ်ပြောင်းလုပ်သားတွေနဲ့လူကုန်ကူးခံရသူတွေကိုကူညီဆောင်ရွက်နေတဲ့တိုင်းတုံမျိုးမော်ကွန်ဒေတာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကတာဝန်ရှိသူမနှင်းသဇင်အောင်ကတော့တစ်ဖက်နိုင်ငံကိုအလုတ်တွားရောက်လုကင်တာပဲဖြစ်ဖြစ်လက်ထပ်ပြီးလိုက်ပါသွားတာပဲဖြစ်ဖြစ်တရားဥပဒေနဲ့အညီသာဆောင်ရွက်တင်တယ်လို့ပြောပါတယ်
။ဘုဖက်ကမတွားချင်ကိုပါရီတိထားတင်တယ်ဆိုတဲ့သူရဲ့ဥပဒေလည်းရှိတယ်လို့တော့ကိုကအဲ့လိုမျိုးတရားမဝင်လို့ရောက်သွားတဲ့အတွက်ကိုကဒီလိုမျိုးတို့ခတ်တခုခုကြုံလာတဲ့ခံကြရင်ရင်းရလေတိုင်လို့လည်းမရအောင်လို့ဘာလို့လဲဆိုတော့ကိုကဒီကျမ်းနိုင်ငံကိုတရားမဝင်တဲ့ခိုးမှုနဲ့ပြတ်ကွက်တက်လေဒီတရားမဝင်တဲ့အနေနဲ့ကိုကိုဖမ်းဆီးခံရနိုင်နေပေါ့နော်ဒီအခုလာခေါ်တာကြတော့အဲ့ဒီမြို့ပေါ်အောင်စုတွေမဟုတ်ပဲနဲ့အများပိုင်းဟိုတောင်ပေါ်အောင်စုတွေလည်းဖြစ်ကောင်းဖြစ်နေတယ်ဒီတော့မှခြေရွာတွေကဟိုရွာတူတွေလည်းဖြစ်နေတာပေါ့နော်ဒီရင်းရွာတွေမှာရှင်းပြီးတော့မှခြေရမှန်တွေနည်းနည်းပြောပြရပေါ့နော်အဲ့လိုမျိုးသူတို့ရဲ့ဒီမိသားစုတွေကိုလည်းအသိညာပေးရမှာပေါ့နော်
ရလောစင်မှာတော့မြန်မာနိုင်ငံလူကုန်ကူးမှုတာစီကာကွယ်ရေးရဲတပ်ဖွဲ့ကလူကုန်ကူးခံရမှုကနေကာကွယ်ရေးအတွက်အသိပညာပေးလုပ်ငန်းတွေကိုကျန်းမာဘာသာစကားတွေနဲ့လက်ကမ်းစာဆောင်တွေဖြန့်ဝေတာဘာသာပြန်ကားတွေတစ်ဆင့်ဆွေးနွေးဟောပြောတာတွေဆောင်ရွက်နေပါတယ်